ိုင်းနိုင်ငံတောင်ပိုင်းအက်ဒမန်ပင်လယ်ပြင်ထဲမှာမြန်မာလေလုံသား29ဦးပါတဲ့5ဖမ်းဆက်လေတစင်းဟာပင်လယ်ပြင်ထဲမှာရာသီဥတုဆိုးဝါးလာတဲ့အခြေအနေကြောင့်ရေဒါဆက်သွယ်ပြတ်တောက်ပြီးတော့ပျောက်ဆုံးသွားပါတယ်ဩဂုတ်လ3ရက်နေ့မှာတော့ဒီထိုင်းရဲတပ်ကပြန်လည်ရှာဖွေတွေ့ရှိခဲ့ပါတယ်ဒီအခြေအနေနောက်ဆုံးသတင်းကိုတော့ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံတောင်ပိုင်းဖန်ကားပြည်နယ်စူရင်ကျွန်းအနီးပင်လယ်ပြင်မှာထိုင်းဘာသာနဲ့ဆော်မနီဒက်27လို့အမည်ပေးထားတဲ့အပြာရောင်5ဖမ်းဆက်လေဟာ5ဖမ်းပိုက်ချနေတော့လေပြင်းတိုက်ခတ်တဲ့ဒဏ်ခံရပြီးတရက်ကြာအဆက်အသွယ်တွေတက်တောက်သွားခဲ့တာပါဒီထဲမှာထိုင်းနိုင်ငံသား2ဦးနဲ့မြန်မာရေလုတ်သား29ဦးလိုက်ပါလာတာဖြစ်ပါတယ်ထိုင်းရေတပ်လေရင်နဲ့ကဲဇယ်ရည်ရည်ရင်တွေဟာတညလုံးလိုက်လံရှာဖွေနေခဲ့ကြပြီးဒီကနေ့နဲ့နောက်ပိုင်းမှာတော့ပျောက်ဆုံးနေတဲ့နာဖတ်ဆက်လီကိုရေနံတင်သင်းမောသင်းကသတင်းပေးခဲ့လို့ပြန်ပြေးခဲ့တာလို့ဆိုပါရယ်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးဖောင်ဒေးရှင်းကအလို့သမားကြီးရတာဝန်ခံဦးမင်းဦးကတော့အခုလို့ပြောပြပါရယ
်ဒီရှင်နေပြီးတော့ဒီတက်တို့ပါလို့တက်ဆိုင်အောင်ပြန်ကောင်းတဲ့ရှားဖို့လုပ်တာ
ဟုတ်
အဲဒါသူကဆက်တွေပြတ်သွားတာပါလေ
ဟုတ်ကဲ့
အဲဒါကြောင့်ဒီနေ့မနေ့6နာရီ6နာရီလောက်မှပြန်ပြီးအဆက်တက်ပြန်ရအောင်ပြန်ပြီးတော့ကမ်းကိုပြန်ကပ်ပါဟိကြောင်မှာကံကိုပြန်လာစစ်တမ်းမှာကတ်နိုင်တယ်နော်ဟုတ်ကဲ့
ဟုတ်ကဲ
့အဲဒီမှာတော့ဒီမှာက29ရောဖိုင်းနေအောင်32ရောအစီအောင်ပါဟုတ်အ
ဲ
ဒီဖြစ်သွားတော့ဒီကျွန်တော်တို့တော့ကျူရင်ကိုကျုံးနေအဲကျုံးအနောက်ဆက်မိုင်းကနေဆက်တော့ပါမှာဆွေမျိုးပြောက်သွားတယ်နော်ဆက်ချက်ဆက်တော့ဒီလိုအမှန်ငါတော့ဖိုင်းမနေ့ကတို့အဆက်ကိုပြတ်သွားတော့အဲဒီအလို့ချင်းရနေပြီးတော့ဟောတော့အနာရောအကြောင်းကြားပြီးအနာပိုင်းနေတယ်နော်โอ้ตะกอนยูก็ไปก็ตัวเราเปลี่ยนไล่ชาครับ
ครับ
แล้วจากนี้ก็อาเซตเปลี่ยนดีนิดนึงครับแต่อรู้ว่าอโซสาราดีมาตรงนี้ไม่ทดไม่ทดอยู่ดีปုံไหนเนี่ยไอ้คลายที่ครับ
คร
ับตัวเราเข้าตาอีกครับ
တက်လီဘောကလေလုတ်သားအားလုံးအသက်ရှင်ရပြန်ပြေးခဲ့တာကြောင့်ထိုင်းရေတပ်ကအနည်းဆုံးရေတပ်စခန်းကိုခေါ်ယူသွားပြီးကျန်းမာရေးစစ်ဆေးပေးမှုတွေလုပ်ဆောင်ပေးနေတယ်ဆိုပြီးထိုင်းတောင်ပိုင်းကယ်ဆယ်ရေးဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။လေလုတ်သားတွေကရေနောင်းကဖြစ်ပြီးလေပိုင်ရှင်ကတော့ဖန်ကားပြည်နယ်ကုလားဘူဒီခရိုင်ကဖြစ်ပါတယ်။အရင်တုန်းကလည်းအခုလိုမျိုးရာသီဥတုမကောင်းတဲ့အချိန်မှာလေတိမ်မောက်တာတွေမြန်မာလေလုတ်သားတွေတိုက်ဆုံးကြောက်ဆုံးတာတွေလည်းရှိခဲ့ပါရဲ့ရှင်။